စစ်ကောင်စီကရှင်းနှစ်ထဲမှာကျင်းပမယ်လို့ဆိုတဲ့ရွေးကောက်ပွဲမှာအချိုးကျကိုစားပြုစနစ်တွေကစည်ရင်းပိတ်အချိုးကျကိုစားပြုစနစ်နဲ့ရွေးကောက်ပွဲလုပ်မယ်လို့ပြောထားပါတယ်။
တိုင်းရင်းသားအားလုံးပါနိုင်မဲ့စနစ်ဖြစ်တယ်လို့NDF ပါတီကပြောပေမဲ့တချို့လူနည်းစုတိုင်းရင်းသားပါတီတွေကတော့ဒီစနစ်အကြောင်းကိုနားလည်ဖို့အချိန်ယူရအောင်မယ်လို့ဆိုပါတယ်။ရန်ကုန်ကပေးပို့တဲ့ဒီသတင်းမှတ်မှတ်သိအောင်ပြောပြပေးပါရှင်။အာဏာသိမ်းစစ်ကောင်စီပြန်လည်ဖွဲ့စည်းခဲ့တဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနှစ်ထောင်၂၃မှာကျင်းပမယ့်ရွေးကောက်ပွဲကျင်းပတဲ့အခါမှာစီးရင် ရေးအတွက်ကိုပါတီတွေမျှယူတဲ့စနစ်နဲ့အစားထိုးကျင့်သုံးမှာဖြစ်ပါတယ်ပြီးခဲ့တဲ့နှစ်အတွင်းနိုင်ငံရေးပါတီ62ပါတီနဲ့ရေကောက်ပွဲကော်မရှင်က6ကြိမ်တွဲဆုံဆွေးနွေးပြီးတဲ့နောက်မှာပါတီကိုအဓိကထားရွေးချယ်မဲ့စီးရင်ပိတ်အချိုးကျအကိုစားပြုစနစ်ကိုတုံ့ပြန်အဆုံးဖြတ်တာဖြစ်တယ်လို့ရေကောက်ပွဲကော်မရှင်ကပြောပါတယ်အဲဒီဆွေးနွေးပွဲတွေကိုတက်ရောက်ခဲ့တဲ့နိုင်ငံရေးပါတီတွေကအမျိုးသားဒီမိုကရေစီအင်အားစု NDF ပါတီကဖက်ဒရယ်နိုင်ငံထူထောင်နိုင်ဖို့အထောက်အကူပေးနိုင်တဲ့စနစ်တစ်ခုဖြစ်တယ်လို့အတွင်းရေးမှူးတဦးအောင်စင်ကအခုလိုပြောပါတယ်
ကျွန်တော်မြန်မာနိုင်ငံကတိုင်းနာရီယာနဲ့စပေါင်းနေတာလို့အဲ့တော့တိုင်းနာရီအလဲကြီးတွေပါရမယ်နောက်ပါတီစုံနဲ့ပါရမယ်ပေါ့အများအား activity ဖြစ်တဲ့အတွက်ညာကြည့်တဲ့ဒီအနေနဲ့တမဲခါနဲ့အင်္ဂါရပြီးတော့သူကတပါတီရဲ့ဟိုအုပ်စုကိုဟိုချုပ်ကန်လုပ်လာသေးတယ်စနစ်တီဖြစ်တဲ့အတွက်အခုတော့ကျွန်တော်ကဒီမိုကရေစီဆိုတဲ့ပြည်ထောင်စုကိုတွားနေစီရင်တော့ all you do ဖြစ်လို့လေအဲ့ all you do ကမှာကျွန်တော်ပြောတယ်တိုင်းနာရီအခွင့်အရေးတွေပါလို့လေဆိုပြီးတော့ဒါကြောင့်ဟုတ်ကျွန်တော်ကဒီ PR စနစ်ကိုယူလိုက်တာဖြစ်ပါလိမ့်မယ
်။ရွေးကောက်ပွဲကော်မရှင်ကဦးစီးကျင်းပခဲ့တဲ့ PR စနစ်ပြောင်းရေးဆွေးနွေးပွဲတွေမှာနိုင်ငံရေးပါတီ62ပါတီရွေးကောက်ခံကိုယ်စားလှယ်တရားကျော်ပါဝင်နေလို့သတင်းတွေထုတ်ပြန်ထားပါတယ်။ဒါပေမဲ့ခေါင်းဆောင်တွေဖန်ဆီးခံထားရတဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီတိုင်းသားပါတီတွေထဲမှာအင်အားကြီးတဲ့ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD အပြင်တချို့တိုင်းသားပါတီတွေတယောက်ချင်းမရှိခဲ့ပါဘူးဆွေးနွေးပွဲတွေမပါဝင်တဲ့တအန်းပလောင်မျိုးသားပါတီကအထွေထွေအတွင်းမှုမိုင်းအုပ်ခိုင်းကတော့ကော်မရှင်ဘက်ကဒီစနစ်ကိုမြင်မြင်အကောင့်ထဲဖော်နေတာဟာမြန်မာနိုင်ငံကြီးဖြစ်စင်မှာတမတော်အခမ်းကဏ္ဍကိုပို့ပြီးတော့နေရာရအောင်လုပ်တာလို့မြင်ပါတယ်
တော့အခမ်းအနားမြစ်စီချင်းလို့ဒါပြအစနစ်ကိုကျင့်သုံးတယ်လို့ပဲဆိုတော့အခုသုံးသပ်နေတယ်ဟုတ်ကျွန်တော်အမြင်ကတော့ဒါဒီအစနစ်ကျင့်သုံးမယ်ဆိုရင်တော့ကျွန်တော်အချိန်အများကြီးယူရမယ်လို့ကျွန်တော်ကကျင့်တယ်လေတခါမှကျင့်သုံးလာတဲ့စနစ်မျိုးလည်းမဟုတ်ဘူးကျွန်တော်ကိုယ်လိုက်ကလည်းဒါကကကနနာကောင်းကောင်းမွန်မွန်လည်းနားမလည်ဘူ
းလွတ်တော်သုံးရက်စလုံးအတွက်စီးရင်ပိတ်ချိုးကြကိုစားပြုစနစ် close list PR စနစ်သုံးရွေးချယ်မှာဖြစ်ပေမဲ့ကိုပိုင်အုပ်ချုပ်ခွင့်ရဒေသ6ခုမှာတော့လွတ်တော်သုံးခုစလုံးအတွက်နိုင်သူအကုန်ယူစနစ်ရောစီးရင်ပိတ်အချိုးကြကိုစားပြုစနစ်ကိုပါနှစ်မျိုးလုံးကျင့်သုံးသွားမှာဖြစ်တယ်လို့ကော်မရှင်ကထုတ်ပြန်ထားပါတယ်ဆီယနာတင်အုပ်ချုပ်နေချိန်နိုင်ငံရေးပါတီတွေအနေနဲ့လွတ်လပ်စွာလှုပ်ရှားဆောင်ရွက်နိုင်ခြင်းမရှိတာ NLD လိုတချို့နိုင်ငံရေးပါတီတွေမှာခေါင်းဆောင်ပိုင်းပါဝင်နိုင်မဲ့အခြေအနေမရှိတာမို့မျှတာတဲ့အဖြေထွက်ပါမလားဆိုတဲ့မေးခွန်းထုတ်မှုတွေလည်းရှိပါတယ်ပြည်သူ့ပါတီအထွေထွေအတွင်းရေးမှူးဦးကျော်လင်းကတော့လက်ရှိအခြေအနေအရတော့နိုင်ငံရေးလုပ်ငန်းစဉ်တွေလှုပ်ဖို့ပါတီတွေအတွက်ခက်ခဲတယ်လို့ပြောပါတယ
်ပြည်သူ့ကကရုပ်တော်ကော်မရှင်ရယ်ဒီနေ့မထုတ်ပြန်သေးတဲ့နိုင်ငံရေးပါတီတို့တော်တော်များကတချို့ပါပေါ့နော်ဆီယာနဲ့တက်တက်ပြီးတော့နော်နှုတ်ဆက်ထားတယ်ပေါ့ဒီဘာလို့လဲအချက်တဲကလာကိုကျွန်တော်ဖြတ်နေတာပဲ
ရေကောက်ပွဲကော်မရှင်ကမဲစင်းမှန်ကန်နိုင်ရေးဆိုပြီးကနဦးမဲစင်းကောက်ယူရာတွေကိုမြို့နယ်တွေမှာစပြီးတော့လုပ်နေပါတယ်ရေကောက်ပွဲမှာ PR စနစ်ပြောင်းလဲကျင့်သုံးနိုင်ဖို့လိုအပ်တဲ့ဥပဒေတွေကိုပြင်ဆင်သွားမယ်လို့လည်းရေကောက်ပွဲကော်မရှင်ကပြောကြားထားပါတယ်ရှင်